ဂျပန်နိုင်ငံမှာလက်ရှိအာဏာရပါတီရဲ့အကြီးအကဲရွေးကောက်ပွဲမှာဝင်ရောက်ရှင်ပြိုင်မယ်လို့ဝန်ကြီးချုပ်ရှင်ဆိုအဘေးကတနင်္ဂနွေနေ့မှာကြေညာပါတယ်။ဒါအပြင်အစိုးရဖွဲ့နဲ့ဝန်ကြီးချုပ်တွေတက်တန်းရှည်ရှည်မကန်လာပဲမကြာခဏအပြောင်းလဲဖြစ်လေရှိတဲ့ဂျပန်နိုင်ငံမှာမစ္စတာအဘေးအနေနဲ့တက်တန်းရှည်ဆုံးဝန်ကြီးချုပ်ဖြစ်လာခွင့်ရှိတယ်လို့အခြေခံဥပဒေပြည်ပင်ပြောင်းလဲရေးသူရဲ့အိမ်မက်ကိုလက်တွေ့အကောင့်ထဲပေါ်ဖို့အတွက်လည်းတွန်းအားဖြစ်လာပါတယ်။အာဏာရ Conservative Party Liberal Democratic Party LDP ရဲ့အကြီးအကဲဖြစ်မစ္စတာအဘေးအလွယ်တကူပဲထပ်ပြီးအရွေးခံရမယ်လို့ခန့်မှန်းထားကြပါတယ်။သူကဂျပန်လွတ်တော်အမတ်အများပြားကထောက်ခံထားပြီးသူနဲ့ရှင်ပြီးရွေးကံမဲ့သူကလည်းကာဝေးဝန်ကြီးဟောင်းရှင်ငယ်လူအီရှိပါတူပဲရှိပါတယ်။နိုင်ငံနောက်ပိုင်းကာဂူရှိမားဒေသကနေရုံမြင့်တန်ကြမှာတိုက်ရိုက်ထုတ်လွှင့်တဲ့တင်းစားရှင်လင်းပွဲအတွင်းမစ္စတာဘီက LDP ခေါင်းဆောင်အဖြစ်နဲ့ဝန်ကြီးချုပ်အဖြစ်ဂျပန်နိုင်ငံကိုနောက်ထပ်၃နှစ်ဆက်ပြီးဦးဆောင်သွားဖို့ကျွန်တော်ဆုံးဖြတ်ထားပါတယ်။ဒီဆုံးဖြတ်ချက်အရနောက်လာမှာကျင်းပမယ့်ပါတီခေါင်းဆောင်ရွေးကောက်ပွဲမှာကျွန်တော်ရှင်ပြိုင်ပါမယ်လို့ကြေညာသွားပါတယ်။